အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာတင်းမာမှုပြဿနာတွေကိုနှစ်ဖက်ကိုယ်စားလှယ်တွေအပြန်အလှန်တနိုင်ငံနဲ့တနိုင်ငံသွားပြီးတော့ဆွေးနွေးနေကြတာမနေ့ကတောက်ချာနေ့တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ညှိနှိုင်းမှုတွေမှာတော့အပြုသဘောလဲဆောင်နေပြုမှုနေနေရှိတယ်လို့အမေရိကန်သမ္မတအင်ဒီရောကပြောပါတယ်နောက်တစ်ပတ်ထဲမှာတော့နိုင်ငံကိုယ်စားလှယ်တွေရဲ့ညှိနှိုင်းမှုတွေကဝါရှင်တန်ဒီစီကိုရောက်လာပြီးတော့ဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးတင်မာမှုဆိုင်ရာညှိနှိုင်းမှုတွေလုပ်နေတာအချိန်၈လကြာလာခဲ့ပါပြီအမေရိကန်ကိုတင်ပို့မဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာဒေါ်လာဘီလီယံပေါင်း290အကွန်တင်ချတ်မှုတွေလုပ်ထားပါတယ်တရုတ်နိုင်ငံကိုတင်ပို့မဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်မှာတော့ဒေါ်လာဘီလီယံပေါင်း110အကွန်တင်ချတ်ထားပါတယ်2018ခုနှစ်အတွင်းတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမှာလုံငွေပြမှုတွေတိုးလာနေတယ်လို့စီးပွားရေးလေးကသုံးသပ်မှုအဖွဲ့ကအစိုးရခန်းစာထွက်လာခဲ့ပြီးတော့နိုင်ငံညှိနှိုင်းမှုတွေဆက်ပြီးတော့လုပ်နေကြပါတယ်ပြီးခဲ့တဲ့2016ခုနှစ်ထက်ကုန်သွယ်လုံငွေပြမှုတွေကတရုတ်နိုင်ငံတစ်ခုတည်းမှာတင်ကိုပဲဒီအခုနှစ်မှာပြီးခဲ့တဲ့2018ခုနှစ်မှာ23ရာခိုင်နှုန်းငွေအားဖြင့်ဆိုလို့ရှိရင်ဒေါ်လာဘီလီယံ90မြန်မာလာလို့ဆိုပါတယ်2018ခုနှစ်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးလုံငွေပြမှုကဒေါ်လာဘီလီယံပေါင်း389ဘီလီယံရှိခဲ့တာပါ